မင်္ဂလာပါခင်ဗျာမင်္ဂလာညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရယ်အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်ဦးဆောင်တဲ့ဆိုရအဖွဲ့တက်လာပါပြီသမ္မတဒေါ်နယ်ထရမ့်ကသူကျန်းသစ္စာချိန်ဆိုတဲ့ပြီးခဲ့တဲ့ဇန်နဝါရီလ20ရက်တောက်ကြာနေ့ကျန်းသစ္စာချိန်ဆိုပွဲမိန်ကွန်းထဲမှာပြောသွားတဲ့အကြောင်းအရာတွေAmerica First အမေရိကန်ပြည်ထောင်စုကိုပထမဦးဆုံးအရင်ဆုံးဦးစားပေးစဉ်းစားတဲ့မူဝါဒတွေချမှတ်ကျင့်သုံးသွားမယ်အမေရိကန်ကအလုပ်ကံတွေမဆုံးရှုံးအောင်အမေရိကန်ပြည်သူလူထုချမ်းသာကြွယ်ဝအောင်ဒါယာဝပြောဖူလွန်အောင်ဒီကိစ္စတွေကိုဦးစားပေးစဉ်းစားသွားမယ်လို့ပြောပါပါတယ်တနည်းအားဖြင့်ဆိုရင်တော့ကမ္ဘာကြီးရာကိစ္စတွေမှာတခြားကမ္ဘာနိုင်ငံတွေကိုအကူအညီထောက်ပံ့ပေးနေတဲ့ကိစ္စတွေမှာလျှော့သွားမဲ့အလားအလာရေးလက္ခဏာမျိုးပြောသွားတဲ့သဘောပါပဲဆိုတော့မြန်မာနိုင်ငံလိုနိုင်ငံမျိုးကအခုလက်ရှိအခြေအနေမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြေဆန်းခရမ်းပြူဆလုပ်နေရတဲ့တိတ်ကိုနုနယ်သေးတဲ့အပြောင်းလဲအခြေအနေမှာပဲရှိနေပါသေးတယ်။ကမ္ဘာနိုင်ငံအသီးသီးရဲ့အားပေးထောက်ခံမှုမပြတ်ဆောင်ခြင်းမှုတွေလိုပါတယ်။အထူးသဖြင့်တော့အမေရိကန်လိုဒီမိုကရေစီအင်အားကြီးနိုင်ငံမျိုးတွေရဲ့အားပေးထောက်ခံမှုမပြတ်ဆောင်ခြင်းမှုတွေလိုပါတယ်။တကယ်လို့သာသမ္မတထရမ့်အစိုးရကတခြားကမ္ဘာနိုင်ငံတွေကိုကူညီအားပေးထောက်ခံနေတာတွေစောင့်ကြည့်နေတာတွေကိုလျှော့ချလိုက်မယ်ဆိုရင်အဲ့ဒီအခြေအနေကမြန်မာနိုင်ငံလိုနိုင်ငံမျိုးပေါ်မှာဘယ်လိုရိုက်ခတ်လာနိုင်ရှိပါသလဲဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြဖို့ရှိပါတယ်ဘယ်နိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားသူနူးမာဒူးကတော့အမေရိကန်မှာနေထိုင်ပြီးတော့မြန်မာနိုင်ငံနဲ့ကမ္ဘာကြီးရာကိစ္စရပ်တွေကိုမပြတ်စောင့်ကြည့်လေ့လာနေတဲ့ဒေါက်တာတင်းဆွေပါနောက်ဒူးကတော့မြန်မာနိုင်ငံတွင်းမှာအခြေစိုက်ပြီးတော့မြန်မာကြီးရာတွေကိုမပြတ်စောင့်ကြည့်လေ့လာဝေဖန်သုံးသက်ချက်ဆောင်မတွေရေးသားနေတဲ့ဒေါက်တာဇန်မျိုးသိန်းတို့ဖြစ်ပါတယ်ဆရာတော်နူးစလုံးကိုကျေးဇူးပါတယ်မင်္ဂလာပါခင်ဗျဆရာတော်ဒေါက်တာတင်းဆွေရင်ဆုံးသုံးသက်ပေးပါလက်ရှိသမ္မတထရမ့်ရဲ့အမေရိကန်ဦးစားပေးမူဝါဒသည်မြန်မာနိုင်ငံလူနိုင်ငံမျိုးပေါ်မှာရိုက်ခတ်နိုင်ပါသလားအဲ့ဒါအရင်သုံးသက်ပေးပါဆရာ
ဟုတ်ကဲ့ကျွန်တော်တော့အတိုင်းတာတစ်စုံတည်းအားသိတာတဲ့အတိုင်းတရားအတိုင်းတာတစ်ခုထိရိုက်ခတ်နိုင်တယ်လို့ယူဆပါတယ်ပါကြောင့်လဲဆိုတော့ဒေါ်နယ်ထရမ့်ကတခြားတခြားသောမယ်ရန်သမ္မတတွေနဲ့မတူတဲ့အနေအထားကိုဟိုရှိတဲ့ပုံကိုကြီးကောင်းတော့ကောင်းတော့ဖြစ်ပါရဲ့ခင်ဗျာအဲသူ policy ကအားလုံးကပဲမျက်လုံးပြူးမျက်စံပြူးဖြစ်ရအောင်ရုပ်ောက်ပွဲစီအိုတွေကလာနဲ့သမ္မတလောင်းနှူးစတစ်ကာစစ်ထူပွဲမှာကျွန်တော်တို့သိကြရပါတယ်အခုလည်းပဲတက်တချင်သူပြည်ပင်ပြောင်းလဲမှုအမိတ်တွေကိုတချို့လက်မှတ်ထိုးလာတယ်အဲ့တော့ဗမာနိုင်ငံနဲ့ပတ်သက်ရင်တော့အိုဘားမားကအရှိတောင်အာရှနဲ့ဖြစ်အာရှကိုအာယုံဆိုင်တဲ့ policy ကနေဒေါ်နယ်ထရမ့်ကပြောင်းမလားဆိုတဲ့အချက်တခုနောက်တစ်ခါသူ့ရဲ့အဓိကစီဝေးပြိုင်ပဲဖြစ်တဲ့တရုတ်နိုင်ငံပေါ်မှာသူပြောင်းလဲဆက်ဆံတဲ့ policy တခုကျွန်တော်နိုင်ငံကအင်ဂျင်ချင်းလည်းဖြစ်တယ်အားလည်းကြီးတယ်နောက်တစ်ခါအတားချသောအကြောင်းချက်ပုံမျိုးများတော်တော်များများကြောင့်ပြုနိုင်ငံတွေကမကင်းတာမလွဲတာနဲ့မိကိုမှုတွေရှိနေတော့ကအဲ့ဒီအပြောင်းလဲမှာကျွန်တော်တို့လည်းရက်ခတ်ခံရမယ်။နောက်တတိယချက်ကတော့ဟိုနိုင်ငံရေးအယူအဆပေါ့။နိုင်ငံရေးအယူအဆမှာမနိုင်ငံကလွတ်လပ်ရေးရဟိုကြိုးပမ်းစဉ်ကာလကလက်ဝဲအယူအဆတွေလွန်မိုးတဲ့အယူအဆနဲ့ကျွန်တော်တို့ကလွတ်လပ်ရေးရခဲ့ရတယ်။အဲ့ဒီနောက်မှာအာဦးနေဝင်လက်ထက်ကနေဦးသိန်းစိန်လက်ထက်တိတ်ဟာတရုတ်နိုင်ငံကိုအကူတဲ့လမ်းကိုသွားခဲ့ကြတယ်အခုကတော့ခုနောက်ပိုင်းမှာအတူတူပြောင်းလိုက်တဲ့ဦးသိန်းစိန်အစကလေးကစပြီးတော့အမေရိကန်နိုင်ငံကိုအာယုံဆိုင်တဲ့လမ်းကြောင်းကိုကျွန်တော်တို့ကတက်လာခဲ့ရအခုတက်ခါစားရှိသေးတယ်တောင်းလဲဖြစ်တော့ကအဲ့တော့အယူဆရေးရအမြင်မှလည်းကျွန်တော်တို့ပမာနိုင်ငံကိုတည်အောင်မှုရှိမှတူယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဘယ်လိုဘယ်ကဏ္ဍတွေမှာတည်အောင်မှုရှိမယ်ဆိုတော့ကျွန်တော်တို့နောက်ပိုင်းမှာအချိန်ရသလောက်ဆက်ပြီးတော့ဆွေးနွေးကြအောင်ပါဆိုတော့ဒေါက်တာရံမျိုးသိန်းကရောအခုလိုအမေရိကန်အစိုးရအဖွဲ့တည်သမရသေးရဲ့မူဝါဒအရေးအကြောင်းကပထမမေးခွန်းကမြန်မာနိုင်ငံပေါ်မှာရိုက်ခတ်မှုရှိမယ်လို့ဒေါက်တာရံမျိုးသိန်းယူဆပါသလား
အဲကျွန်တော်လေ့လာမိသလောက်ပေါ့လေအဲလက်ရှိကျွန်တော်တို့သမရအိုဘားမားလက်ထက်မှာရှိနေတဲ့ဒီအမေရိကန်မြန်မာဆက်ဆံရေးနဲ့နိုင်ရှင်မယ်ဆိုရင်တော့ဟိုရော့ကျသွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့အဲလက်တလောပေါ့လေအခုတွေ့ရတဲ့သတင်းတွေအရာကြည့်မယ်ဆိုလို့ရှိရင်တော့ဒေါ်နယ်ထရမ့်ကလည်းပဲအာရှကိုတော့စိတ်ဝင်စားနေတဲ့အရေးအကြောင်းတွေတော်တော်များများတွေ့နေရပါတယ်။အဲဥပမာအဖြစ်ဟိုဒီနေ့မှာဟလာဒေါ်နယ်ထရမ့်ကကျွန်တော်တို့အိန္ဒိယဝန်ကြီးချုပ်နဲ့ဖုန်းပြောဖို့ရှိတယ်။အဲ့တော့အိန္ဒိယဝန်ကြီးချုပ်ကိုဖုန်းပြောဖို့စီစဉ်နေဆိုတဲ့အပိုင်းမှာကျွန်တော်အမြင်အားဖြင့်ဒီတရုတ်နိုင်ငံကို ဟိုထိန်းချုပ်ဖို့အတွက်ရည်ရွယ်တဲ့ပေါ့လေ containment policy ကိုဆက်ပြီးတော့အကောင့်ထဲပေါ်ဖို့ရည်ရွယ်တဲ့ခြေလှမ်းလို့ကျွန်တော်ကတော့နားလည်ပါတယ်နောက်ပြီးတော့မနေ့ကဒီကျွန်တော်တို့အမေရိကန်အစိုးရကနေပြီးတော့ဒီတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးဒီသတင်းမီဒီယာတွေကိုပြောကြားခဲ့တဲ့အနေအထားကိုရှိနေဆိုရင်လေတောင်တရုတ်ပင်လယ်မှာဒီနိုင်ငံတကာရေပိုင်နက်ကိုအမေရိကန်အနေနဲ့သူ့ရဲ့အကျိုးစီးပွားအဖြစ်သတ်မှတ်ပြီးတော့ကာကွယ်မယ်ဆိုတဲ့သဘောမျိုးပြောလာတာတွေကိုတွေ့ရပါတယ်အဲ့ဒီအခါကျတော့မြန်မာနိုင်ငံအပေါ်မှာစိတ်ဝင်စားမှုကျဆင်းနိုင်တော့လဲပဲဒေါ်နယ်ထရမ့်အစိုးရအနေနဲ့အာရှတနည်းအားဖြင့်တော့အရှိအာရှနဲ့တောင်အာရှအပေါ်မှာစိတ်ဝင်စားမှုတော့မြင့်မြတ်မာမာရှိလာနိုင်တဲ့အရေးအယောင်တွေကိုတွေ့ရပြီးတော့အဲ့ဒီစိတ်ဝင်စားမှုမှာတနည်းနည်းတစ်စင်းပါမြန်မာနိုင်ငံကလည်းပဲအတိုင်းအတာတစ်ခုကြည့်တော့ပတ်သက်လာနိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်တော်တော်များများပြောတဲ့အထက်မှာစိတ်ဝင်စားစရာနှစ်ချက်ပါတစ်ချက်ကတောင်ကျိုးပင်လယ်ကိစ္စနောက်တစ်ချက်ကအိန္ဒိယဝန်ကြီးချုပ်နဲ့သမ္မတထရမ့်နဲ့ဖုံပြောမယ်ဆိုတဲ့ကိစ္စပေါ့လေတကယ်ကတော့အမေရိကန်မှာသမ္မတတက်တက်ပြီဆိုတော့ကမ္ဘာကောင်းဆောင်တီးတီးနဲ့ဖုံပြောကြတာကတော့အစင်လာဒုံးစံတစ်ခုပါပဲတော်တော်များများသူ့နဲ့ချက်ကစိတ်ဝင်စားစရာပါကျွန်တော်ဒီအစည်းအဝေးအတွဲဒီမြန်မာနိုင်ငံမှာဟလာကျွန်တော်တို့အဓိကနေရာမှာရှိနေတဲ့မြန်မာရေးနဲ့ပတ်သက်ပြီးတော့အဓိကနေရာမှာရှိနေတဲ့လူပြောလို့ရတဲ့လူပုဂ္ဂိုလ်တချို့စီကကျွန်တော်သူတို့ရဲ့သုံးသက်ချက်တွေကိုကျွန်တော်ဒီစီစဉ်မစခင်မှာဖုန်းနဲ့ဆက်ပြီးတော့သူတို့မှတ်ချက်တွေကျွန်တော်ယူထားပါတယ်။လူ9ယောက်ကျွန်တော်ယူထားပါတယ်။အဲ့ဒီအထဲကပထမဦးဆုံးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဗိုလ်လုံးမှုဆောင်ကော်မတီဝင်ဦးညံဝင်းရဲ့အမြင်ကိုကျွန်တော်တို့အရင်ဆုံးနားထောင်ကြည့်အောင်ပါ။10မိနစ်ရှိပါတယ်
။ကျွန်တော်တို့ကလေလောလောဆယ်မစိုးရတဲ့ဖွဲ့ပြီးတော့ဖြစ်နေတဲ့အခြေအနေမှာဒီလောက်စိုးရိမ်စရာမရှိဘူးလို့ထင်တယ်။ဘာလို့သူပြောနေတဲ့ American First ဆိုတာကအမေရိကန်ဖတ်စစ်ခံပါ။တော်ဒီလိုမျိုးမရမှာ။နော်။တရုတ်ကနိုင်ငံရေးအရာပြောတဲ့စကားလို့ကျွန်တော်အဲ့လိုပဲယူဆတယ်။တကယ်လက်တွေ့မှာဘယ်နိုင်ငံမှမိမိနိုင်ငံသားတွေကိုစက္ကန့်မထားပါဘူး။နော်။အဲကျွန်တော်အဲ့လိုပဲပြောချင်ပါဘူး။အကျွန်တော်တို့နိုင်ငံအနေနဲ့ကတော့နော်တောက်လျှောက်ဒီအမေရိကန်ဆိုးရမတိုင်ရင်ရှေ့အစိုးရတွေမှာဒီနိုင်ငံသားတမရာနိုင်ငံညာဝန်ကြီးတွေ့လိုက်ဆုံလိုက်ကလန်တကနကဒီလိုအများကြီးတွေ့နေရတယ်အခုနောက်ကိုရုပ်ပြတွေ့မှာမဟုတ်အခုနောက်ဆိုသူက American First လို့ပြောထားတဲ့အတွက်ဒါရင်းကယော့သွားမယ်ဒါမလို့ American First ဆိုမယ် American Second ဘယ်တမရမှမထားခဲ့ဘူးအဲ့ဒါကိုလည်းကျွန်တော်ပြန်ကြည့်ရမယ်ကျွန်တော်တော့အဲ့လိုပဲစဉ်းစားတွေ့ခွက
်ကျွန်တော်တင်းစီဥညာဝင်ကတော့တိတ်ပြီးတော့ဒီချိန်ကြီးကစိုးရိမ်စရာမရှိသေးဘူးဟာလက်တွေ့လည်းပဲဘယ်လိုဖြစ်လာမယ်ဆိုတာတော့မသိကြဘူးပေါ့လေနိုင်ငံကြီးကပြောတယ်လို့ယူဆတယ်ကျွန်တော်တင်းဆွေသဘောတူပါလားစိုးရင်စရာမရှိဘူးလားခင်ဗျာ
โอเคဟိုကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအတွက်ကတော့စိုးရင်စရာမရှိဘူးမရှိနိုင်ဘူးလို့ကျွန်တော်ယူဆပါတယ်တော်တော်ဟိုသူကြီးလှုပ်လာမဲ့အမေရိကန်ပထမဆိုတဲ့အထက်မှာဒီအမေရိကရောက်နေတဲ့မြန်မာနိုင်ငံအသိကနန်းနေရောနောက်တစ်ခါအကူကြီးပေါ့အခုဒီပေးမဲ့ကိစ္စတွေတချို့ဟာတွေသူဒေါ်နယ်ထရမ့်မှရှော့မယ်ရှော့တော့ကကျွန်တော်တို့ဗမာနိုင်ငံလေးပါကောင်းပါနိုင်တယ်နောက်တစ်ခုပေါ့ဟိုအယူအဆရေးရပါပဲဟိုအမျိုးသားရေးမျိုးချစ်စိတ်ကိုယ်နိုင်ငံကိုယ်လူမျိုးဆိုတဲ့အဲဦးစားပေးမှုပေါ့နော်နှုတ်အဖြစ်ဖြစ်စီနိုင်ငံရေးစလိုဂန်အရာဖြစ်စီတင်လာတာကတော့ကျွန်တော်တို့နိုင်ငံတော့ကတော့သိကောင်းတဲ့အလားအလာမရှိဘူ
း
ကျွန်တော်တို့ကအဲစစ်ခင်ငယ်ရင်းနှီးနှီးနဲ့ဟလာဘယ်သူမတူဘူးလို့နေရဖို့စူးစမ်းနေစေကာလမှာအဲ့ဒါလို့လှုပ်လာတာဟာအစိုးရောက်တဲ့အယူဆတစ်ခုကိုတင်လာသလားကျွန်တော်အဲ့ဒါတော့ဆိုရင်ပါတယ်
ဟုတ်ကဲ့ဆရာတော်တင်းစီသုံးသက်တဲ့သုံးသက်ချက်လူမျိုးကျွန်တော်စီမှာမှတ်ချက်ပေးထားသူနှစ်ဦးကသုံးသက်ထားတာရှိပါတယ်နောက်ပိုင်းကျတော့ကျွန်တော်တို့အဲ့ဒါကြားကြပါမယ်ဆိုတော့ဒေါ်လမျိုးဒီကုနာပြောတဲ့အထက်မှာတောင်တိုးပြည်နယ်နဲ့ပတ်သက်ပြီးတော့အစိုးရအဖွဲ့တွေကအမေရိကန်အစိုးရတွေကပြောတဲ့ကိစ္စအိန္ဒိယနဲ့ဆက်ဆံရေးတရုတ်ကိုဟလာထိန်းချုပ်ပေါ်လေချုပ်ထားတဲ့ containment ပေါ်ချုပ်ထားတဲ့ဝါဒနဲ့ဆိုအဲ့ဒီဟာတွေကပြီးခဲ့တဲ့အစိုးရတန်းဖြစ်ခဲ့တဲ့အခြေအနေနဲ့နှိုင်းယှဉ်နေဆိုရင်အဲ့ဒီအခြေအနေတွေဆိုကြပါစို့တောင်တိုးပြည်နယ်ရေးကိစ္စပဲဖြစ်ဖြစ်အိန္ဒိယနဲ့ဆက်ဆံရေးကိုပို့တိုးအောင်လုပ်ပြီးတော့တရုတ်ကိုထိန်းဖို့လုပ်တာပဲဖြစ်ဖြစ်အဲ့ဒါတွေကမြန်မာနိုင်ငံလူနိုင်ငံမျိုးအတွေ့အပေါင်းလက္ခဏာဆောင်တဲ့တယောက်မှုတဲ့အနှုတ်လက္ခဏာဆောင်တဲ့တယောက်မှုပုံမဖြစ်နိုင်ဘူးလားတော်ရံမျိုးသိ
အဲကျွန်တော်အမြင်ကတော့လက်ရှိပေါ့လေဒီအစိုးရတည်ရဲ့အမေရိကန်အစိုးရတည်ရဲ့တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတော့ဒီထုတ်ဖော်ပြောကြားချက်ကနည်းနည်းတော့ပြင်းထန်တယ်လို့ယူဆလို့တော့ရပါတယ်အဲနောက်ပြီးတော့တစ်ချိန်တည်းမှာပဲသူက နောက်တစ်ရက်မှာကျွန်တော်တို့အိန္ဒိယဝန်ကြီးချုပ်နဲ့ဒီတယ်လီဖုန်းနဲ့စကားပြောဖို့ပြင်ဆင်နေဆိုတော့တနည်းအားဖြင့်တော့ဒီတရုတ်နိုင်ငံကိုသူကနည်းနည်းဟို push လုပ်လိုက်တဲ့သဘောပေါ့လေတွန်းလိုက်တဲ့သဘောတော့ရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဒါလည်းပဲခုနပြောသလိုပေါ့လေဟိုနိုင်ငံရေးရပြောမယ်ဆိုရင်ဒါလည်းပဲဟို searching fire လုပ်ကြည့်တဲ့သဘောလည်းပဲဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကတော့ယူဆပါတယ်ဒါပေမဲ့အဲကျွန်တော်အမြင်အားဖြင့်တော့ဟိုကျွန်တော်တို့နိုင်ငံအနေနဲ့ကတရုတ်နိုင်ငံရောအိန္ဒိယနိုင်ငံရောနဲ့အနေနဲ့ချင်းတိဆက်နေနိုင်ငံဖြစ်တဲ့အခါကြတော့အဲကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့အရေးပါမှုကိုเนาะကျွန်တော်တို့အစိုးရအဖွဲ့ကเนาะကျွန်တော်တို့လွှတ်တော်တွေကနေတိဆောက်နိုင်ဖို့လည်းလိုတယ်လို့မြင်ပါတယ်ဥပမာကျွန်တော်တို့နိုင်ငံရဲ့အခမ်းအနားเนาะကျွန်တော်တို့နိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကိုကျွန်တော်တို့ကအမေရိကန်တစ်ဖက်သေးကိုပဲကြည့်နေလို့မရဘဲနဲ့ကိုယ့်ဘက်မှာလည်းပဲကိုเนาะဟိုမဟာဗျူဟာမြောက်အနေသားတစ်ခုကိုရောက်အောင်တိဆောက်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ
့ဥပမာဒီအမေရိကန်ရဲ့ဒီအစိုးရအကြောင်းလဲမူဝါဒအကြောင်းလဲကိုလိုက်ပြီးတော့ကမ္ဘာနိုင်ငံတွေအားလုံးဟာသူတို့ရဲ့မူဝါဒတွေကိုထိန်းချုပ်ရတဲ့သဘောရှိတယ်ဆိုတာကတော့ဟိုကျွန်တော်အမြင်အားဖြင့်တော့ဒါရှောင်လဲလို့မပြောလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အခုနောက်တူရဲ့မှတ်ချက်ကိုကျွန်တော်ဆက်နားထောင်ရပါသူကတော့ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာနိုင်ငံအရေးကိစ္စတွေကိုစောင့်ကြည့်လာနေတဲ့ဦးစော်မင်းဖြစ်ပါတယ်32စက္ကန့်ရှိပါတယ
်ကျွန်တော်တို့ကတော့ဒီတင်းတွေကြားတော့ဘေးကနေဆင်းလာကြည့်တဲ့အခါတော့ဘာတော့ပြည်လဲဆိုတော့ဒီ economy နဲ့ပတ်သက်တာတော့ကျွန်တော်လည်းမကျွမ်းကျင်ဘူးပြည်လည်းနားမယ်တော့မပြောတတ်ဘူးပေါ့ဗျာဒါပေမဲ့ဆိုတော့ပြောသလိုဘာဒီမှကျွန်တော်တို့ရှိမှလာရဲခံနိုင်ရင်ဆိုတော့တောင်းထိုင်းရဲ့အမျိုးသားရေးပြင်ထန်တဲ့ဝါဒယူဆတာကျွန်တော်ဘာမှဒီမှလာရဲခံနိုင်တယ်အဲကြောင့်မလို့အဖြစ်ဖြစ်တော့ခြေနကမှာလူမျိုးမှုတူပါလားမပြောလူတွေကိုနည်းခွဲခွဲခြားခြားဖြည်းဖြည်းနဲ့လုပ်ခဲ့လုပ်ချင်တဲ့အုပ်စုတွေပုံပြန်ကောင်းထောင်လာနိုင်မလားပေါ့ဘာမှဒီမှအဲ့လိုတော့ဆိုရင်လေ
ဒါကထိုင်းနိုင်ငံအခြေစိုက်မြန်မာရေးလလာစောင့်ကြည့်နေတဲ့ဦးစော်မင်းပါဒါကနောက်တူကကျွန်တော်တို့လက်ရှိမှာတော့ထိုင်းနိုင်ငံမှာပဲအခြေစိုက်ထားတဲ့ AIWD သတင်းဌာန AIWD သတင်းဌာနကိုတည်ထောင်သူနဲ့လက်ရှိ Editor ဖြစ်တဲ့ဦးအောင်စိုးရဲ့အမြင်ကိုတစ်ဆက်တည်းနားထောင်ကြည့်အောင်ပါ1မိနစ်စက္ကန့်50လောက်ရှိပါတယ်
။အော်ဆက်ကတော့ဒီအနေရှိတယ်ပေါ့နော်။အနေရှိလို့လည်းသာသနာပြမှုတွေမဲကားတစ်ခုလည်းမဟုတ်ပါဘူး။ကမာလုံးမှဖြစ်နေတာပေါ့လေနော်။ဒီ CBB ကိစ္စတွေအပြုံးနဲ့ကိစ္စတွေမြန်မာ့စံတော်နဲ့ကိစ္စလေးအားလေးကတော့ဒီဆိုဂျိုနဲ့တက်တယ်ပြောမှုတွေအများကြီးရှိနေတယ်အပြူရင်းနိုင်ငံရေးရလဲမဟာပြာကြတဲ့ပြည်နိုင်ငံရေးရလဲအာရှမှာဆိုရင်ကျွန်တော်တို့နိုင်ငံပေါ်မှာပြောမှုတွေအများကြီးရှိနေတာပေါ့ကျွန်တော်တို့အခုမှတော်တော်ကြီးရှိအသေးပွင့်လေးစာမြင်လာတာရှိသေးတယ်အဲဥပမာလက်ထက်မှာဆိုရင်မြန်မာပြည်ဟာအိုဘားမားအဒီရဲ့ Biggest Foreign Policy Success Story ဆိုပြီးတော့နိုင်ငံတိုင်းပေါ်လာရအောင်ပြင်နေဆိုပြီးတော့ပြည်သူခံရတာပေါ့လေဒါပေမဲ့အချိန်နဲ့အဟုန်နဲ့ဆက်ပြီးသွားမယ်ဒီကမှာ Trump အခု administration လက်ထက်မှာကြာမှာအချိန်ရောက်သွားမယ်ဆိုရင်ကျွန်တော်တို့ခံစားရမယ်ပိုင်းနဲ့အစိုးရတွေညာနံပါတ်၁ကတော့ပြုတ်ခဲ့အာဩဇာနာပုံပြီးကြီးလာမှာကျွန်တော်တို့မြင်ရမယ်အမျိုးအစုံပေါ်ပေါ်လေးဒါအပြင်ကျွန်တော်တို့ကဒီပြုတ်နေအိန္ဒိယတန်းမှာရှိရတဲ့ကြောင့်ကျွန်တော်တို့ကဒီအနောက်နိုင်ငံတွေအထူးသဖြင့်အမေရိကပေါ်တဲ့အနောက်နိုင်ငံတွေဆက်ဆံရေး rebalance ရလုပ်နေရတဲ့ကာလဖြစ်နေချင်းတွင်းကဖြစ်နေတဲ့ကာလဖြစ်အဲ့လိုကာလအချိန်ကျမှခံရောက်လာတယ်ပို့ပြီးတော့ isolation တွေပေါ်လာပြီးပို့ပြီးတော့အင်းဝလို့ကျင်းပြတဲ့ကိုယ့်ရဲ့အကျိုးစီးပွားကိုကြည့်ရတာလေပုံပြီးတင်လာတဲ့အတွက်ကြောင့်မာပြည်တက်ကတော့စိုးရင်ကြီးရရှိတယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့ Trump ကိုစိုက်တဲ့သူတွေလည်းရှိမှာညာဒီထဲမှာ Trump ရဲ့အကြေကိုဟာလာလက်ထောက်ပိုင်းမင်းပေါ့ဗျာ။ကဲလေရအဆုံးရောက်တဲ့ကိစ္စတွေကိုအောင်ကြည့်တဲ့ကိစ္စတွေဒီမခုချင်းယူခွင့်ပြောတဲ့ကိစ္စတွေကြည့်ပြီးတော့သဘောကျနေမဲ့အုပ်စုတွေတွေလည်းဒီမှာဒီမှာရှိနေလို့ကျွန်တော်ဆက်တက်ပါတယ်
ဆိုတော့ဒီဦးစောမင်းနဲ့ဦးအောင်စိုးတို့နှစ်ဦးစလုံးရဲ့သုံးသက်ချက်ထဲမှာဒီနည်းနည်းအစွန်းရောက်တယ်လို့ကိုကျိုးစည်းဝါကာကွယ်ရေးမူဝါဒအရာပေါ့နော်လူမျိုးအရာနည်းနည်းအစွန်းရောက်တယ်လို့ယူဆလို့ရတဲ့သဘောထားတွေကမြန်မာနိုင်ငံပေါ်မှာလည်းရိုက်ခက်လာနိုင်ခြေရှိတာကိုစိုးရိမ်တဲ့အရေးလက္ခဏာမျိုးတွေသူတို့ပြောသွားပါတယ်ဆရာဒေါက်တာတင်းစွေကပြောတဲ့ထဲမှာလည်းဆရာဒေါက်တာတင်းစွေမှာဒီစိုးရိမ်ချက်လေးရှိပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံတွင်းကအစိုးရလွတ်တော်လူမှုအခြေပြုအဖွဲ့အစည်းတွေအနေနဲ့ဒီကိစ္စအပေါ်မှာဘယ်လိုသတိထားပြီးတော့ကြိုတင်ပြင်ဆင်လုပ်ဆောင်တာတွေရှိသင့်တယ်လို့ဆရာတော်တင်းဆိုရေးချမ်းပေးခြင်းပါလဲ
။ဟုတ်ကဲ့။ပထမတစ်ချက်ကတည်းကအစွန်းရောက်မှုမှာကျွန်တော်မြင်တဲ့နောက်အစွန်းတစ်ခုလည်းရှိသေးတယ်ခင်ဗျာ။က သူကအမေရိကန်ဦးစားပေးအမေရိကန်ပထမနဲ့တို့တို့လူမျိုးမှတို့လူမျိုးသူမကြခဲ့အမေရိကန်ဆာအမျိုးသားနေဆိုတာတော့လုံးလုံးကိုရှိတယ်ဆိုတော့ဒါကသူ့နိုင်ငံအတွက်ဖြစ်တာကတိတ်ကြီးဟိုကျွန်တော်တို့အတွက်ပြဿနာမကြီးဘူ
းဟုတ်ကဲ့
အဲ့ဒီမဲ့အဲ့ဒီမဲ့အမေရိကန်မှာအပါဝင်ပေါ့ကမ္ဘာအနောက်နိုင်ငံတွေတနည်းဖြင့်ချမ်းသာတဲ့ပွန်လင်းတဲ့နိုင်ငံတွေမှာပွန်လင်းမှုဆိုတဲ့ラインကအလွန်များလာတဲ့အချိန်ကာလတစ်ခုကိုတော့ဒေါ်နယ်ထရမ့်ရဲ့ policy တွေကတစုံတရာရပ်တန့်တိုင်တဲ့အတွက်ကတော့ကျွန်တော်အဲ့ဒါတော့နည်းနည်းအပေါင်းသဘောကျွန်တော်မြင်တယ်။နောက်ဒုတိယတစ်ချက်ကတော့မြန်မာနိုင်ငံမှာဒေါ်နယ်ထရမ့်ပြောတာတွေကိုဖတ်ပြီးတော့ကိုလိုရဆွဲပြီးတော့ပေါ့နော်ဟိုဒီဟိုကိုကိုမကိုငါတို့ဟာမှငါတို့ဆိုတဲ့အယူဆကိုဒီနေ့ပြန်ဘာသာပြန်လွဲပြီးတော့ကောက်ပြီးတော့လုတ်ကြမဲ့လူတွေပမာပြီးမှရှိနိုင်တဲ့အခုတည်းတောင်အတန်ကြားနေတော့အဲ့ဒီတော့ကတော့ကျွန်တော်ဆိုရင်နောက်တစ်ကဘာလုံးဆိုင်ရာပုံလင်းမှုအစွန်းရောက်မှုကတစုံကထိမ့်သွားမှာတော်တော်ကျွန်တော်ကနည်းနည်းသဘောကျတယ်ကျွန်တော်နဲ့နိုင်ငံအတွက်ကတော့ဟိုဘာသာပြန်မှားပြီးတော့တလွဲလိုက်တာမလားလို့တော့ကျွန်တော်ဆိုရင်
ဟုတ်ကဲ့ပါခင်ဗျာဒီအတွက်ကတော့သက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေပညာရှင်တွေအများကြီးကြိုးစားအားထုတ်ပြီးတော့အမှန်တိုင်းသိအောင်မြင်အောင်တွေးနိုင်အောင်တော့လုပ်ကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်အခုမှတ်ချက်ပေးယူထားတဲ့သူနှစ်ဦးကြံပါသေးတယ်နှစ်ဦးစလုံးကိုကျွန်တော်တို့ဆက်ပြီးတော့နောက်ထောင်ကြားအောင်ပါတဦးကဥအောင်သူငိမ့်ပါမဟာဗျူဟာနဲ့မူဝါဒလိလာရဲ့ဖွဲ့မြန်မာရဲ့တင်နန်းဒါရိုက်တာဖြစ်ပါတယ်သူရဲ့မှတ်ချက်က1မိနစ်18စက္ကန့်ရှိပါတယ်ခင်ဗျာ
အထူးသဖြင့်တော့ဗောနော်ဒီအခုလက်ရှိအမေရိကန်သမ္မတအဖြစ်ကဒီသူ့ရဲ့ကိုဂျိုးစီဝါကာကွယ်ရေးဟိုပုံစံမျိုးနဲ့သွားဖို့ပုံများပါတယ်ကျော်အဲ့လိုအနေထားမှာကြတော့ဘာဖြစ်လာလဲဆိုတော့အရင်တစ်ချိန်လုံးကကျွန်တော်တို့ဒီမိုကရေစီထွန်းကားရေးတို့နောက်တစ်ခါ globalization ခေါ်တဲ့ဒီကမ္ဘာလွှမ်းပတ်ဒီဆက်သွယ်ရေးဆက်ဆံရေးပုံစံမျိုးတွေဗောနော်ကျော်အဲ့ရနေပြီးတော့သူကပြန်ဆုတ်သွားမဲ့ပုံစံမျိုးများပါတယ်အဲ့တော့နောက်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့အနေထားမှာတော့အထူးသဖြင့်တော့တရုတ်နိုင်ငံအရေးကြီးပါတယ်အဲ့တော့သမ္မတအစ်စ်အခုဒေါ်နယ်ထရမ့်မှာဒီတရုတ်နိုင်ငံပေါ်ဘယ်လိုသဘောထားမှာလဲဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ရောဒီကြံတဲ့ကျွန်တော်တို့အိမ်ကြီးချင်းနိုင်ငံတွေပေါ့ဗျာဆိုတော့ဒီအပေါ်မှာလည်းဘယ်လိုအလေးထားမလဲပေါ့နော်ဆိုတော့ဒီအချက်တွေကကျွန်တော်တို့အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့အခုအနေထားမှာတော့တွေ့ရတဲ့အနေထားကတကယ်လို့ဒီအမေရိကန်ရဲ့ခြေရာတွေပေါ့ဗျာဒီအာရှတိုက်ကဆုတ်သွားမယ်ဆိုရင်တရုတ်ကပိုဩဇာကြီးလာမယ့်အနေထားရှိတယ်ဒီတချို့ကျွန်တော်တို့ဖိလစ်ပိုင်တို့ထိုင်းတို့မလေးရှားတို့ပေါ့စသဖြင့်ဒီနိုင်ငံတွေတောင်မှဒီတရုတ်ဘက်ကိုပြေးပြီးတော့ဘာခေါ်မလဲဆက်ဆံရေးတိုးလုပ်နေတဲ့အနေအထားတွေတွေ့ရပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဟို democratization ခေါ်တဲ့ democracy ထွန်းကားရေးအကူအညီတွေပေါ့ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်လို့ American သမ္မတအဖြစ်ကစိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်ဒါမှမဟုတ်လည်းပေးတဲ့အထောက်ပံ့မျိုးတွေကိုလျှော့ချတဲ့အနေအထားမျိုးလည်းဖြစ်နိုင်တယ်လို့တော့ကျွန်တော်ထင်ပါတယ
်ဒါကဥအောင်သူငိမ့်မှာနောက်တူးကလည်းပဲဒီအဖွဲ့ကပါပဲမဟာဗျော်နဲ့မူဝါဒလိလာရဲ့အဖွဲ့မြန်မာကအပွင့်ဆုံးဒါရိုက်တာနဲ့တည်ထောင်သူတူဖြစ်တဲ့ဦးမင်းစင်ရဲ့အမြင်ပါ1မိနစ်ကျော်ကျော်လေးရှိပါတယ်
ဒီတော့လှမ်းရပေါ့နော်ဇမနာထလာရင်တော့ပဲမှာဒါတော့ကဘာလုံးမောဒါအာရှတိကတခုလုံးကရခဲ့မဲ့ပြဿနာဆိုတော့ဇမနာနိုင်ငံလေးရခဲ့မှုကြီးကြီးရှိနေပါတယ်ဇမနာနိုင်ငံကိုယ်တိုင်ကလည်းနာရီဆွေးရတဲ့မှာပိုင်းမှာဒါပို့ထူးထောင်းစင်တော့ပဲမှာပေါ့ပို့ပြီးတော့တကဘာလုံးနဲ့ချိဆက်ပြီးတော့ဟိုစီးပွားရေးရောနိုင်ငံရေးရောအကွန်ရေးရောလုံခြုံရေးရောပေါ့နော်ပပန်းစုံနဲ့ချိဆက်ပြီးတော့လုပ်ချင်စိတ်ပင်ရင်းရှိလာတဲ့ကလာမျိုးမှာမင်းကပြောစတဲ့အခုလိုမျိုးကကပအရေးကြီးတယ်ဒီနောက်ဆုတ်သွားမယ်ဆုတ်ခေါ်သွားမယ်ဆိုရင်ဘာသာမျိုးဟာဒီနိုင်ငံတို့ကတော့ကြီးကျယ်ကြီးကျယ်နေပါတယ်သူတို့ချင်းပေါ့နော်အခုလိုမျိုးအစားတူကြရမှာလုံလုံကြီးရနိုင်ငံကြီးရအာနာလီဟာမယ်ဘာမျိုးဖြစ်သွားရခံမှာဒါမျိုးလည်းပြောင်းလို့စားမှာတရုတ်ကပို့ပြီးတော့အားကောင်းလာတယ်နည်းဟာအမေရိကန်ပြောင်းစုရဲ့ဆုတ်ခေါ်မှုကတရုတ်ကိုလမ်းဖွင့်ပေးလိုက်သူဖြစ်သွားနိုင်မယ်ဆိုရင်အမြင်တွေလည်းရှိပါတယ်။အဲ့လိုမျိုးချက်တွေကြားရမှာတရုတ်ရဲ့အင်ဂျင်ဖြစ်တဲ့မြန်မာနိုင်ငံတို့ကတော့အဲ့ဒီပြည်ချက်ကိုအဓိကရင်ဆိုင်မှာဖြစ်ပါတယ
်။ဒါကဦးမင်းစင်ပါ။ဆိုတော့တော်တော်များများသိစိုးရင်စရာရှိတယ်လို့သူတို့သုံးသက်ကြတာကြားစရာရှိတယ်လို့စိုးရင်စရာမရှိပါဘူးလို့သုံးသက်ကြတာလည်းရှိတယ်။ဆိုတော့မြန်မာနိုင်ငံအနေနဲ့ဒီအမေရိကန်လိုနိုင်ငံကြီးရဲ့မူဝါဒကြီးကအပြောင်းလဲကိုလှမ်းကြည့်ပြီးတော့ကြိုတင်ပြင်ဆင်တာတချို့လှုပ်ထားတင်သလားဒါမှမဟုတ်ရင်အေးအေးဆေးဆေးပါပဲဒီတိုင်းပါပဲဆိုပြီးတော့ဒီတိုင်းပဲပုံမှန်အတိုင်းဆက်သွားနေတင်းတလားဘယ်လိုယူဆပါသလဲ
အဲကျွန်တော်မြင်တာတော့အစိုးရကိုကျွန်တော်တို့လွှတ်တော်ရောနောက်ပြီးတော့ကျွန်တော်တို့ရပ်ဖက်အဖွဲ့အစည်းတွေရောပေါ့ဒီအမေရိကန်အစိုးရတည်ရဲ့မူဝါဒတွေကိုစနစ်တကျလေးလာစောင့်ကြည့်ပြီးတော့နော်ကိုယ့်ရဲ့မူဝါဒတွေကိုယ့်ရဲ့လုပ်ငန်းစဉ်တွေကိုယ့်ရဲ့ဗျူဟာတွေနဲ့ပြန်ပြီးတော့ချိန်ထိုးကြည့်ဖို့လိုအပ်တယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဥ ို့မှာလက်တလောပဲပေါ့လေဟိုမှာကျွန်တော်တို့အမေရိကန်က TPP ကနေကလာကျွန်တော်တို့ထွက်မယ်လို့ဆုံးဖြတ်ပြီးတဲ့အချိန်မှာကျွန်တော်တို့တရုတ်က TPP ကိုဥဆောင်ဖို့ဥတည်လာတာကိုတွေ့ရပါတယ်အဲ့ဒီအချိန်မှာဂျပန်ကတရုတ်ဥဆောင်မှုကိုငင်းဆန်မဲ့သဘောမျိုးရှိနေပြီးတော့ဂျပန်ရဲ့အယူအဆကတော့အမေရိကန်ကိုပြန်ခေါ်ဖို့ဆိုတဲ့စဉ်းစားချက်ဖြစ်ပြီးတော့ဩစတြေးလျရဲ့အယူအဆကတော့တရုတ်ကိုဥဆောင်စီခြင်းနဲ့ပဲဖြစ်နေပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကတော့ခုနတုံးသက်သွားသလိုပဲတကယ်လို့သာအမေရိကန်အနေနဲ့ဟိုဒေါ်နယ်ထရမ့်အနေနဲ့ဒီပုံစံမျိုးပေါ့လေနိုင်ငံရေး policy မှာဒီပုံစံမျိုးဆက်သွားမယ်ဆိုရင
်
ကျွန်တော်အများအပြင်ကျွန်တော်တို့ပတ်ဝန်းကျင်မှာတရုတ်ရဲ့ဩဇာမြင့်တက်လာဖို့အလားအလာများတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာတော်တင်းဆွေကရောမြန်မာနိုင်ငံအနေနဲ့စိုးရင်စရာမရှိပါဘူးဆိုပြီးတော့ဒီတိုင်းလေးပဲဆက်သွားနေတင်းတလားကျူတင်ပြင်ဆင်မှုတချို့လှုပ်ထားတင်းတာမှတင်းပါလားဆရာ
လှုပ်ထားတင်းတယ်လို့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့ခုနဆွေးနွေးကြသလိုပေါ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ချက်လက်တွေဒါအပန်းနေပဲနောက်တစ်ခါဒီတဲ့ပုံကဲပြီးတော့ကျွန်တော်တို့အာမြောက်ကိုရီးယားကိစ္စတို့ထိုင်ဝမ်ကိစ္စတို့ကလည်းကျွန်တော်တို့နိုင်ငံအပေါ်မှာဟိုတစုံတရာတက်ရောက်နေတယ်နောက်တစ်ခုကဟိုကြည့်လိုက်ရင်အဲ့ဒါအနောက်နိုင်ငံဒီမိုကရေစီပုံလင်းလွတ်လပ်တဲ့ဒီမိုကရေစီမှာအမေရိကကရှေ့ကဟိုဥဆောင်လာခဲ့တဲ့ရစေရသူမြစ်တွေများပြီဒါပေမဲ့အခုဒေါ်နယ်ထရမ့်ကြတော့တမျိုးလူတွေစဉ်းစားမှုကိုဖွင့်ပေးလိုက်တယ်လို့ကျွန်တော်ယူဆတယ်ဒါတော့သဘောချတယ်ဒါလိုပဲစဉ်းစားလာကြလိမ့်မယ်
ဟုတ်ကဲ
့အမေရိကန်ဒီမိုကရေစီကဒါလိုပါလားဒါလိုကြီးတဲ့မဟုတ်ဘူးဒါလိုလည်းရှိသေးတယ်ဆိုတော့အမြင်သစ်တွေကိုစဉ်းစားလာကြမယ်ဖတ်လာကြမယ်လေ့လာကြမယ်တနည်းအားဖြင့်လူငယ်လူရွယ်တွေအတွက်လာစဉ်းစားလမ်းကိုဖွင့်ပေးတဲ့အတွက်ကတော့ကျွန်တော်ကကျေးဇူးတောင်းဖို့တင်တယ်ခင်ဗျာဒါမှမဟုတ
်
အနာဂတ်မြန်မာနိုင်ငံမျိုးဆက်ဟာအဲ့တက်ချွာတကယ်ကိုတက်ချွာတဲ့နိုင်ငံကြီးအမြင်နိုင်ငံက
ဟုတ်ကဲ့ပါ
ရှိလာမှာဖြစ်တဲ့အတွက်ဒါကိုတော့ကျွန်တော်ကတော့ဟိုသဘောကျပါ
ဟုတ်ကဲ့ပါခင်ဗျာတဲလီလိုင်းအစီအစဉ်အချိန်ပြည့်ပြီမို့ဒီမှာပဲဆုံးသက်ပါရစေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ